ကျင်းပြည်နယ်ပန်းအန်နဲ့ကော့ကရိတ်မြို့နယ်တွေမှာအစိုးရတပ်နဲ့နေကြားဆောင်ပူးပေါင်းလာတဲ့တပ်တွေဟာ DKBA တပ်တွေနဲ့နင်းမြေစုမှုနိုင်ရေးအတွက်တိုက်ပွဲဖြစ်နေခြင်းမှာ DKBA ကထောင်ထားတဲ့မိုင်းတွေကြောင့်တပ်မတော်နဲ့နေကြားဆောင်တပ်ဖွဲ့ဝင်တွေထိခိုက်သေးဆုံးမှုရှိတဲ့သတင်းတွေထွက်ပေါ်နေပါတယ် VOA ထိုင်းခြေဆိုင်သတင်းတော့မအေးမာကသတင်းပေးပို့လာပါတယ်
ကျင်းပြည်နယ်အတွင်းမှာလည်းမြမတက်မတော်နဲ့နေကြားဆောင်တက်ဖွဲ့ဝင်တွေ DKBA တက်တွေနှစ်ဖက်ပြစ်ခတ်မှုတွေမိုင်းခွဲမှုတွေကြောင့်နှစ်ရက်ခြားခန့်ဆိုသလိုတိုက်ပွဲတွေဖြစ်ပွားနေတာပါပြီးခဲ့တဲ့ရက်ကပဲကျင်းပြည်နယ်ဖအံမြို့နယ်အတွင်းကကျုံထော်ရေတကွန်အနီးတောထဲမှာတိုးတက်သောဗုဒ္ဓဘာသာကျင်းအမျိုးသားတက်မတော် DKBA တက်တွေထောင်ထားတဲ့မိုင်းကြောင့်တက်မတော်နဲ့နေကြားဆောင်တက်ဖွဲ့ဝင်တွေတေဆုံးမှုရှိခဲ့တယ်ဆိုပြီးနေကြားဆောင်တက်ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးသိန်းစော်မင်းကပြောပါတယ်
အဲ့ဒီမှာဟိုတက်ကရရှိပြောင်းတဲ့ကျွန်တော်တို့ဒီဟိုဗီဒီယိုတိရ2021လေတိတို့နှစ်ပြည့်ရယ်ဘုံဘူးဆုံးလူကြီးရတဲ့အဲ့ရောက်ထိတော့ဖြေသွားတယ်တိုက်မိုင်းတိုက်မိုင်းနဲ့တိုက်ကင်းထွက်ရင်ကင်းထွက်ရင်တိုက်မိုင်းဆိုတာကျိုးနဲ့လေကျိုးနဲ့သူကျိုးနေတဲ့တားရတာပေါ့60ဘုံပြီးနေတယ်လေအဲ့လိုမျိုးကျိုးနေတဲ့တားပြီးတော့ထိတာပေါ့
ဒီ KBA ဘက်ကတော့မြမတက်မတော်နဲ့နေသားဆောင်တက်ကနေမြေရှင်းနေခဲ့တာကြောင့်နှစ်ဖက်တိုက်ပွဲတွေဖြစ်နေရသလိုသူတို့ရဲ့ဆုတ်ခွာခဲ့တဲ့နေမြေတွေမှာမိုင်းတွေထောင်ခဲ့တာတွေရှိတဲ့အကြောင်းဒီ KBA တက်မှုဘုံမှုကြီးစောချအောင်ကဆိုပါတယ်
ဒီကဝဖြစ်တဲ့ကာလမှာဘာလို့ထောင်းလဲလေ။နော်။ဟုတ်ပါတယ်။ဆောင်းလာတော့သူရောချစ်ပေါ်အဲ့ဒီတိုက်ဝဖြစ်တဲ့အချိန်မှာအခုကကျွန်တော်တို့ကဒီခုကိုကာကွယ်ရတဲ့မိုင်းစလဲဝင်ဦးစားပေးသွားလို့ရှိတယ်နော်။လုံခဲ့တဲ့ဒီတိုက်ဝဖြစ်ကြတာပေါ့နော်။အဲ့ဒီမေတော်လန်ခွာတော့မဖြစ်ဆိုတော့အဲ့မှာထောင်းလာတယ်။တက်က3ယောက် BGA တယောက်ပေါ့လေ။တက်က3ယောက်ပြီးသွားတယ်နော်။အရာရှိတူပါဘူး BGA တယောက်ပေါ့နော်။ကျွန်တော်ဒီကောင်းမှုမှာဆိုလို့ရှိရင်လုံခဲ့တဲ့3ရက်ကဆိုလို့ရှိရင်ဖြစ်တာပဲ။အဲ့ဒီဒီလက်ရှိဒီဘူဖီလိုပဲမှာလေဒီလိုဘူကျော်တဲ့ဘက်ဒီတမခုမလဲဖြစ်တာပဲဆက်တက်ခွဲတော့ပျောက်ကြလို့ပေါ့ကျွန်တော်တို့ရဲ့နေခါတော့နော်အမမကဒီဟက်ကြီးကအကောင့်ထည့်ဖို့ပြည့်ကျွန်တော်တို့ချင်းတာအရင်အစိုးရဟောင်းတော့ကတို့ဒီဟက်ကြီးကတော့အကောင့်ထည့်ဖို့သဘောတူစာချုပ်ကိုချုပ်ရတယ်လေ
ဒါအပြင် DKBA တပ်ဖွဲ့ဝင်10ဦးထက်မနည်းကိုလည်းဒီအပိုင်းတွင်ဖမ်းဆီးမှုတွေရှိနေတယ်ဆိုပြီး DKBA ဘက်ကပြောပါတယ်နေကြဆောင်တပ်ဘက်ကတော့နေမြေရှင်းလင်းတာမဟုတ်တဲ့အကြောင်းနဲ့နေမြေစိုးမမှုအတွက်တိုက်ခတ်ရတာရှိတယ်လို့လည်းနေကြားကောက်တက်မှုဘုံမှုသိန်းစော်မင်းကဆိုပါတယ်
။ဒီလောဆယ်ကျွန်တော်နေမြေစိုးမှုတာကပဲရှိတယ်။အဲ့ဒီဒီကနေနေခဲ့တဲ့နေရာကိုကျွန်တော်ဒီစိုးတော်လို့ဟုတ်မဲတော်ရှိဘောနော်။ကျွန်တော်နေကြားကောက်တက်နဲ့တက်ဖို့ဆိုပေါင်းလို့စိုးမှုတာကပဲရှိတယ်။ကျွန်တော်တိုက်ရတာကို
တက်မတော်ဘက်ကထိခိုက်ကြဆုံးမှုတွေနဲ့ပတ်သက်လို့မြမတက်မတော်ဘက်ကိုဆက်တွေ့မေးမြန်းဖို့စ조사ခဲ့ပြီးမဲ့ဆက်တွေ့လို့မရခဲ့ပါဘူး။မြမတက်မတော်နဲ့ဒီကေပြေတို့ဟာမြဝတီမျိုးကနေကော့ကရိတ်မျိုးအထိဖောက်လုပ်ထားတဲ့အာရှလမ်းမကြီးမဖွင့်ခင်ကစပြီးတိုက်ပွဲတွေဖြစ်ပွားနေတာပါအခုတိုက်ပွဲဖြစ်ပွားခဲ့တဲ့ DKBA တပ်ဖွဲ့ဟာပြီးခဲ့တဲ့နှစ်ကုန်ပိုင်းကဒီမိုကရေစီကရင်အကျိုးပြုတက်မတော် DKBA ကနေခွဲထွက်လာတဲ့တပ်ဖွဲ့ဖြစ်ပါတယ် DKBA နာမည်နဲ့1994ခုနှစ်ကတည်းကအဖြစ်ခတ်ရဆဲခဲ့ပြီး2010မှာတိုက်ပွဲတွေပြန်ဖြစ်ခဲ့ပါတယ်ဒီမိုကရေစီကရင်အကျိုးပြုတက်မတော်နာမည်နဲ့2011ခုနှစ်မှာဒုတိယကြိမ်အဖြစ်ခတ်ရဆဲရေးလက်မှတ်ရေးထိုးခဲ့ပြီး2015ခုနှစ်ကုန်ပိုင်းမှာNCA တနိုင်ငံလုံးပြစ်ခတ်တက်ခတ်မှုရစေးရေးသဘောတူစာချုပ်လက်မှတ်ရေးထိုးခဲ့တာပါလက်မှတ်မထိုးခင်မှာမြန်မာအစိုးရနဲ့တင်းမာမှုရှိတဲ့တပ်မှုတချို့ကိုလည်းထုတ်ပယ်ခဲ့ပါတယ်ထုတ်ပယ်ခံခဲ့ရတဲ့တပ်မှုတွေကတော့1994ခုနှစ်တုန်းကနာမည်ဟောင်းဖြစ်တဲ့တိုးတက်သောဗုဒ္ဓဘာသာကရင်အမျိုးသားတပ်မတော် DKBA ဆိုတဲ့နာမည်ကိုပြန်လည်အသုံးပြုပြီး2016ခုနှစ်ဇန်နဝါရီလ16ရက်နေ့ကတပ်အင်အားရာခနန်းလောက်နဲ့အဖွဲ့အစ်စ်ပြန်လည်ဖွဲ့စည်းခဲ့ပါတယ်အခုလက်ရှိမှာတော့ဒီတပ်ဖွဲ့တွေနဲ့မြမတက်မတော်အပါဝင်နေကြားဆောင်ပူပေါင်းတက်ဖွဲ့တွေဟာကရင်ပြည်နယ်အတွင်းမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်ရှင်